တရုတ်မြန်မာနိုင်ငံနယ်စပ်မြင်းတွင်မူဆယ်မြို့နယ်မြန်မာဘက်ခြမ်းမှာစင်ဖြူဈေးကော်မတီရုံးတည်ဆောက်တာကိုတရုတ်နိုင်ငံလက်နက်ကိုင်အဖွဲ့တပ်ဖွဲ့ကနေဒီကနေ့ဝင်ရောက်တားမြစ်ခဲ့ပါတယ်။ကြိုတင်အကြောင်းကြားတာမရှိဘဲလက်နက်နဲ့ဝင်ရောက်တားမြစ်တဲ့အပေါ်နှစ်နိုင်ငံတန်တမန်နီးအရာတရုတ်အစိုးရကိုကန့်ကွက်ထားတယ်လို့ဒေသခံမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တရုတ်မြန်မာနယ်စပ်နီးမှာမူဆယ်မြို့နယ်စင်မြူဈေးကော်မတီရုံးဆောင်တာကိုဒီမနက်မှာတရုတ်လက်နက်ကိုင်တပ်ဖွဲ့ကနေဝင်ရောက်တားဆီးခဲ့တာပါဒီလိုတားဆီးတဲ့အတွက်နိုင်ငံတန်တမာနီးရတရုတ်အစိုးရကိုကန့်ကွက်ထားတယ်လို့မူဆယ်ခရိုင်ဒူးအုပ်ချုပ်ရေးမှူးဦးအုပ်ကာကပြောပါတယ်
မနက်ကကျွန်တော်တို့ဒီစင်ပြူဈေးမြန်မာဘက်ကနေပြီးတော့ဟိုဈေးကောင်းရောအဆောက်အအုံဆောက်ရတဲ့ပတ်သက်ပြီးတော့ဒီဘက်ကနေပြီးတော့အာလာရောက်ကန့်ကွက်တာရှိပါတယ်ခင်ဗျအများတော့တို့ကလေး55အဲ့ဘက်ချလောက်ရှိပါပါလုံးဆောင်တာကတော့ကျွန်တော်တို့မြန်မာဘက်ကျန်းဆောက်တာပေါ့နိုင်ငံနယ်စပ်ကဒါပေါ့နော်တတ်မှတ်ရတဲ့ဟာနဲ့မကန့်ညီဘူးဆိုရင်တို့တောင်းမပန်ကျွန်တော်ရှိပါတယ်အဲတို့တော်လည်းပဲခုနလက်နက်ကန်အဖွဲ့တို့ပါတို့ဒီလိုလာရောက်ဆောင်ရွက်မယ်ဆိုရင်ကျွန်တော်တို့ဒါကြိုတင်အကြောင်းကြားပြီးခုမှုချက်ယူရပါတယ်အခုတော့တို့အကြောင်းကြားခြင်းမရှိလို့ကြောင့်ကျွန်တော်တို့ကတော့နိုင်ငံတာဝန်နီးရနေလို့ကန့်ကွက်စွာဒါပြဖို့ပြီးဖြစ်ပါတယ်ခင်ဗျာ
ဒီကနေ့မနက်၈နာရီလောက်ကရှမ်းပြည်နယ်မြောက်ပိုင်းမြန်မာတရုတ်နယ်စပ်မူဆယ်မြို့နယ်တွင်းကစင်ပြူပေါင်းနီးနယ်စပ်ဂိတ်မှာဈေးကော်မတီရုံးတည်ဆောက်တာကိုတားမြစ်မှုဖြစ်ပွားခဲ့တာပါဒီအဆောက်အုံဟာသတ်မှတ်နယ်နိမိတ်သက်ကျော်ပြီးနိုင်ငံနယ်စပ်စည်းနဲ့တိုက်ကနေလို့စာမြင့်တာလို့ယူဆတဲ့အကြောင်းဥဥက္ကာကဆက်ပြောပါတယ်
။အကြောင်းကတော့ကျွန်တော်တို့ကနိုင်ငံနယ်စပ်မြင်းရဲ့စင်မီလာတွင်းမှာဒါတစ်ဖက်နဲ့တစ်ဖက်အခိုင်အမာဆောက်မဆောက်လို့ရဆိုတော့ကျွန်တော်တို့သဘောတူညီချက်ရှိပါတယ်။အဲ့တော့သူတို့အနေနဲ့ဒါကျွန်တော်တို့ဒီစင်မီလာတွင်းကြောက်နေတယ်လို့ဒါယူဆလို့လာရောက်ကမ်းလို့တယ်လို့အဲ့လိုပဲယူဆပါတယ်
။နိုင်ငံနယ်စပ်မြင်းနားမှာခိုင်မာတဲ့အဆောက်အုံမဆောက်လို့ဖို့သရုပ်ဘက်ကလာရောက်စာမြင့်ခဲ့တာဖြစ်ပြီးသရုပ်လက်နက်ကန်တပ်ဖွဲ့ဝင်တွေနဲ့သူတင်ကအပေါ်စား၃စီးနဲ့ပါဝင်ခဲ့ပါတယ်။တင်ကားတွေကတော့တရုတ်ဘက်ခြမ်းမှာရပ်ထားတယ်လို့ဒေသခံတွေကပြောပါတယ်။လုံးလုံးစုံစုံမြန်မာအာဏာပိုင်တွေဘက်ကဈေးကော်မတီစောက်အုံစောက်တဲ့လုပ်ငန်းကိုညာကြီးရပ်ဆိုင်ထားခဲ့ပါတယ်။နိုင်ငံနယ်စပ်နာဈေးကော်မတီယုံစောက်လုပ်နေမှုနဲ့ပတ်သက်လို့မူဆယ်မြို့ခံရှမ်းစာပင်နဲ့ယဉ်ကျေးမှုကော်မတီတွင်းမှုစိုင်းမြောက်အောင်ကအခုလိုအမြင်သဘောထားပေးထားပါတယ
်။နယ်စပ်ဆိုတော့သူကဖလောက်မီတာကသတ်မှတ်ထားတယ်။ကျွန်တော်ကအားလုံးကစောက်ထားတယ်ဆိုတော့အဲဆိုတာလည်းနည်းနည်းလိုနေတာပေါ့။အခိုင်အမာအဆောက်အဦတွေမစောက်ရဘူးလေ။
ဒီအော်တိုဘာလဇန်ပိုင်းတုန်းကလည်းမူဆယ်မြို့နယ်မဟီရိုမြို့နယ်ခွဲတွင်းမှာတရားမဝင်ဝင်ထွက်သွားလာနေတဲ့လမ်းတွေကိုတရုတ်နိုင်ငံကအာဏာပိုင်တွေကနေမြောင်းတူးပေါ်ခဲ့တယ်လို့စိုင်းမြအောင်ကပြောပါတယ
်။မဟီရိုနယ်မြို့နယ်ချင်းဆိုင်ရွာကရှင်ချင်းပေါ့ပြီးတော့ကောက်ကွတ်နယ်ပြုတ်ပြီးတက်ချန်းကိုဖြီးဆက်နေတာပေါင်းဆောင်ပေါ့သူကအဝင်ထွက်သွားလာနေကြအဲ့မှာသူတို့နယ်မြေထဲမှာပဲဖြီးဆက်တဲ့နေရာမှာပဲသူကမြောင်းတူးလိုက်တာသွားလို့မရအောင်မောင်ခိုလေးတွေတို့ကပုံဝင်အောင်ပေါ့ဒီရွာကသွားလာနေတဲ့ရွာတွေကဒါနဲ့အချက်တွေ့တော့ပါတော့ပေါ့
မူဆယ်မြို့ဟာတရုတ်နိုင်ငံနဲ့ဆီဆက်နေတဲ့မြို့ဖြစ်ပြီးတရားမဝင်မောင်ကိုရောင်းဝယ်မှုတွေမရှိအောင်တရုတ်အစိုးရကကြိုးပမ်းနေပါတယ်ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူကုန်းနဲ့မုံကိုလမ်းပေါ်မှာရှိတဲ့မြန်မာပိုင်နယ်ဖိုင်ကောင်းကျေးရွာတွင်ကိုလုံခြုံရေးဝတ်စုံတွေဝတ်ဆင်ထားတဲ့တရုတ်ဘက်ကဝင်ရောက်လာပြီးမြေတကူဘက်ဟိုးနဲ့တူပြီးခြံစည်ရိုးခတ်ဖို့လှုပ်ဆောင်နေတဲ့အတွက်ဒေသခံတွေနဲ့မြန်မာအာဏာပိုင်ဖွဲ့တွေကကန့်ကွက်ခဲ့ကြပါတယ်ခင်ဗျာ